မြန်မာနိုင်ငံကလူနေစုရိုဟင်ဂျာမွတ်စလင်တွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ရင်းလူရှုထားမှာမဟုတ်တဲ့အကြောင်းအမေရိကန်ဒုသမရမိုက်ပန်စ်ကအကြံအစည်နေမှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းကနေရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့အခြေအနေတွေနဲ့ဆက်ဆက်ပြီးတော့တာဝန်ရှိတဲ့အတွက်မြန်မာစစ်တပ်အကြီးအကဲတွေအပါအဝင်စစ်ကောင်စာ၄ဦးကိုအမေရိကန်ကအရေးယူခဲ့ကြောင်းနဲ့မြန်မာအစိုးရအနေနဲ့နိုင်ငံအတွင်းဘာသာရေးနဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကိုတာဝန်ယူတာဝန်ခံဖြေရှင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုဒေါက်ခင်မျိုးတက်ကပြောပြပေးပါမယ်ရှင
်ကဘာတလွားဘာသာရေးဆိုင်ရာလွတ်လပ်ခွင့်ရှိစေဖို့အတွက်အရေးယူဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုမေ့ထားမှာမဟုတ်ကြောင်းဒုသမရမိုက်ပန်စ်ကဝါရှင်တန်ဒီစီနိုင်ငံခြားရေးဌာနမှာဇူလိုင်လ18ရက်နေ့ကတည်းကအမေရိကန်ဥဆောင်ကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးအဆင့်နိုင်ငံတကာအစည်းအဝေးမှာအခုလိုပြောကြားခဲ့ပါတယ
် We're also standing up for the persecuted Rohingya people in Burma. While that conflict has
ကျွန်တော်တို့ဟာမြန်မာနိုင်ငံကအပြိနိုင်ခံဝင်ကြမွတ်စလင်တွေအတွက်လည်းရပ်တည်နေပါတယ်ဒီပြည်ပခါဟာလူမျိုးရေးအတွေနဲ့ဖြစ်နေတဲ့အတွက်မွတ်စလင်နဲ့ခရစ်ယာန်လူနည်းစုတွေကိုဆန့်ကျင်နေစစ်သွေးကြွဗုဒ္ဓဘာသာဖြစ်ထွန်းလာတာကိုကျွန်တော်တို့လက်လျူရှုထားလို့မရပါဘူးရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ရရဆက်ဆက်လှုပ်ဆောင်မှုကြောင့်လူပေါင်း9သိန်းကျော်နေဆက်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပါတယ်ဒီတက်တာဝန်ရှိသူတွေကိုအရေးယူဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုထပ်ခါတလဲလဲတိုက်တွန်းခဲ့ပေမဲ့အစိုးရကအပြစ်မဲ့အမျိုးသားမျိုးသမီးတွေကိုဒုက္ခပေးနေတယ်ဖြစ်ပါတယ်
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်မှာဖိနှိပ်မှုတွေဖမ်းဆီးမှုတွေဆက်ပြီးရှိနေကြောင်းပြောကြားခဲ့ပြီးအဲ့ဒီအစည်းအဝေးမှာတက်ရောက်နေတဲ့ရိုဟင်ဂျာအမျိုးသမီးငယ်မတ်ဝဝင်းလူကိုတော့ဒုသမရကချီးကျူးဂုဏ်ပြုခဲ့ပါတယ်။
When she was just 18 years old, she was thrown in jail for the simple crime of being the daughter of a political activist.who dared to challenge the old military regime
သူကနိုင်ငံရေးတက်ကြွလို့ခြားလို့ပြည်ရဲ့သမီးဖြစ်ုံနဲ့အသက်18နှစ်အရွယ်မှာထောင်ချခံခဲ့ရပါတယ်သူဟာစစ်ဆိုးရွားကိုစိန်ခေါ်ရဲခဲ့သူပါသူနဲ့သူ့မိသားစုဟာ9နှစ်လုံးဆိုးရွားတဲ့အခြေအနေအောက်မှာနေခဲ့ရပေမဲ့ယုံကြည်မှုကိုဘယ်တော့မှမစွန့်လွတ်ခဲ့ပါဘူးအဲ့ဒီယုံကြည်မှုကတော့မွေးရပါရပိုင်ခွင့်ဖြစ်တဲ့လွတ်လပ်မှုပါပဲနောက်ဆုံးမှာသူလွတ်မြောက်လာပြီးတဲ့နောက်ဥပဒေဘွဲနဲ့မဟာဘွဲကိုကယ်လီဖိုးနီးယားတက္ကသိုလ်ကယူခဲ့ပါတယ်အခုသူဟာကဘာတော်အမျိုးသမီးနဲ့မိန်းကလေးတွေအတွက်တက်ကြွရဲ့ကျိုးဆောင်တယောက်ဖြစ်နေပါပြီ။သူဟာအားကြအတူယူစရာကောင်းတဲ့မျိုးသမီးတယောက်ပါ
။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုတွေအပါအဝင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့မြန်မာအစိုးရကိုထပ်တလဲလဲတိုက်တွန်းခဲ့ပေမဲ့အရာမတင်တဲ့အတွက်တာဝန်ရှိသူတချို့ကိုအမေရိကန်ကအရေးယူခဲ့တယ်လို့လည်းပြောပါတယ်။
The United States has urged the Burmese government to hold accountable those responsible and make it clear that these mass atrocities must never happen again.
တာဝန်ရှိသူတွေကိုရေးယူဖို့အမေရိကန်ပြည်အောင်စုကမြန်မာအစိုးရကိုတိုက်တွန်းပါတယ်။ပြီးတော့ဒီလိုဆုလိုက်ပြုံလိုက်ရက်ဆက်ကြမ်းကြုတ်မှုတွေလောင်မဖြစ်ဖို့ရှင်းရှင်းလင်းလင်းပြောလိုပါတယ်။အခုချိန်ထိတော့ဒီတတိပေးချက်တွေဟာအရာမရောဖြစ်နေပါတယ်။ဒါကြောင့်ဒီအပတ်အတွင်းမြန်မာထိတ်တန့်စစ်ကောင်းဆောင်တွေဖြစ်ကြတဲ့ကာကွယ်ဦးစီးချုပ်သူ့ရဲ့လက်ထောက်နဲ့ခြေလင်းတက်မှမှု2ဦးတို့အပေါ်ဘရီကန်ပြည်အောင်စုကပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်ပြီးသူတို့ဟာရက်ဆက်ကျူးလွန်မှုတွေအတွက်တာဝန်ရှိရလို့ကျွန်တော်တို့သတ်မှတ်ပါတယ်
။မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့တပ်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုဇူလိုင်လ16ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဌာနကချမှတ်ခဲ့တာပါ။ဒီဆိုးရွားလာတဲ့လူခွင့်ချိုးဖောက်ကျူးလွန်မှုတွေထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလက်ရှင်းလင်းထိခိုက်မှုတွေအတွက်ဥပဒေနဲ့တပ်ဖြတ်မှုတွေနဲ့ပါဝင်နေတာဖြစ်ပြီးဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်လေးဦးကတော့တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးနဲ့အွန်လိုင်းဒုတိယဗိုလ်ချုပ်မှူးကြီးဆိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ဖြစ်ကြပါတယ်။ဒုသမရမိုက်တန်ဆာဘာသာရေးလွတ်လပ်ခွင့်ကိုအမေရိကန်နိုင်ငံခြားရေးမူဝါဒရဲ့ဦးစားပေးတဲ့အနေနဲ့ဦးစီးဦးဆောင်ပြုနေသူဖြစ်ပါတယ်။သမရထရမ်ဆိုးရွားလက်ထက်မှာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုဦးစားပေးခြင်းနဲ့ဆောင်ရွက်နေပြီးကမ္ဘာတဝန်းကဘာသာရေးအဖြစ်နဲ့ခံရသူတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူကန့်ကွယ်ဆောင်ရွက်နေတယ်လို့လည်းဒုသမရမိုက်ပန်စ်ကပြောပါတယ်။ဒီလိုလှုပ်ဆောင်ရမှာတိုးတက်အောင်မြင်မှုတချို့ရှိနေပေမဲ့လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့လည်းပြောပါတယ်။အီရန်၊တူရကီ၊ဗင်နီဇွဲလာ၊တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကတတ်နိုင်သမျှကူညီဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်။ ဗုဒ္ဓဘုန်းကြီးကတော့မြန်မာနိုင်ငံကကချင်နဲ့ရိုဟင်ဂျာကိုယ်စားလှယ်တွေအပါအဝင်ကမ္ဘာတဝန်းကဘာသာရေးအဖြစ်နဲ့ခံရသူ28ဦးလို့ကိုသမ္မတဒေါ်နယ်ထရန့်ကအင်ဂျူရောမှလက်ခံတွေ့ဆုံခဲ့တာဖြစ်ပြီးသူတို့ကြုံရတဲ့အဖြစ်အပျက်တွေကိုလက်ခံနားထောင်ခဲ့ပါတယ်။